မြန်မာတပ်မတော်နဲ့တအောင်ပလောင်တပ်ဖွဲ့ TNL ကြာဖြစ်တဲ့စစ်ရေးတင်မာမှုကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကရာနဲ့ချီတဲ့ကြေးရွာသားတွေဟာအနီးဝန်းကျင်ရွာတွေလာရှုနမတူကြောက်မဲမြို့တွေဘက်စီထွက်ပြေးတိမ်ရှောင်နေကြပါတယ်။သူတို့အနေနဲ့နေရရင်ပြန်ဖို့မရေရာသေးသလိုလက်ရှိဒုက္ခသည်စခန်းမှာအခြေခံလိုအပ်ချက်တွေရှိနေစေလို့အကူအညီပေးနေသူတွေကပြောပါတယ်။လာရှုရောက်စစ်ဘေးရှောင်တွေအတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရချထားရေးဝန်ကြီးဌာနအနေနဲ့အကူအညီပေးသွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီအခြေအနေကိုထိုင်းအခြေစိုက်ဗီဒီယိုရေးသတင်းတော့နိုင်ကွင်းအိမ်သတင်းပေးပို့ထားပါလိမ့်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းနန့်ဆန်မြို့နယ်နိုင်လင်းကျွော်အုပ်စုကမန်လန်းကျွော်သား300ခန့်ဟာလာရှုမြို့ပေါ်ကိုသိမ်းရှောင်ရောက်ရှိနေတယ်လို့ဒုက္ခသည်များစုကပြန့်ကျဲနေတယ်လို့လာရှုမြို့တအံပလောင်မြို့သူမိဖွဲ့ကသွေးဖက်သွေးမှုတဲ့မှတ်လွေးပိုကျင်းကီက VOA ကိုခုလိုပြောပါတယ
်။ခုလာရှုမှာရေရောက်တဲ့ဆင်းရဲရဆို300ဝန်းကျင်ရှိပြီးအခုက300ဝန်းကျင်ကပဲတောင်းမှရှိလဲဆိုပြီးအမင်္ဂနံစံတောင်းမှရှိတယ်။သာသနာ1500ပုံကြီးတောင်းမှရှိတယ်။ခင်းနင်းပုံကြီးတောင်းမှသူလောလောဆယ်သူတို့ကအမှပေးနေတယ်လို့တချို့ရာတွေကနံစံမြို့ထဲမြို့မဂိုင်းကောင်းမှာသွားတဲ့လူတွေလည်းရှိပါတယ်အဲ့ဒါကဒါမဲ့စံတဲ့နေရာတွေလည်းရှိနေသေးတယ်အဲ့မလန်းကမှာလူဦးရေရတထောင်ဝန်းကျင်ရှိတဲ့ဟာကုလားချုံမှာရောက်တာ300ကျော်နမ်ဆန်မှာရောက်တာက30ကနေ50ကစံတဲ့လူတွေကဘယ်နာပြေးလဲဆိုတာအဲ့ဒါလည်းဆက်လက်ပြီးတော့ follow up လုပ်နေတယ်အခုဒီမနက်ကတော့မန်ဆန်မှာသွားကြည့်ဖို့အယောက်80ဝန်းကျင်ရှိတယ်လို့အခုကသွားကြည့်နေ
စစ်ဘေးရှောင်ဒုက္ခသည်တွေဟာဇွန်လ28ရက်နေ့ညကစပြီးတင်းရှောင်လာခဲ့ကြတာဖြစ်ပါတယ်။ပြီးရတဲ့ဇွန်လ22ရက်နေ့နဲ့23ရက်နေ့တုန်းကနန့်ဆန်မြို့နယ်တွင်တပ်မတော်နဲ့ TNL ဖွဲ့တို့ကြားတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပြီးမန်လန်းရွာသား300ခန့်ကိုတပ်မတော်ကနေရွာဖုံးကြီးကျောင်းမှာထိန်းသိမ်းထားပြီးတော့ TNL နဲ့ဆက်ဆက်မှုရှိမရှိအခြေအနေကိုစစ်ဆေးမေးမြန်းပြီးနောက်ပိုင်းရက်ရွာကနေတင်းရှောင်လာခဲ့ကြတာပါ။မန်လန်းရွာသားတွေဟာလာရှုမြို့တင်တမကနန့်ဆန်ကျောင်းမဲနမ်မရူနယ်ဘက်တွေမှာတင်းရှောင်နေကြရပါတယ်။နမ်မရူမြို့နယ်မန်ဆန်ရွာထဲမှာလည်းစစ်ဘေးရှောင်တွေရောက်ရှိနေတယ်လို့နမ်မရူမြို့နယ်မန်ဆန်ရွာသားစိုင်းလိန်ခန့်ကပြောပါတယ
်အခုကတိအိမ်ပါပဲသူကခဏလေးတစ်ထောက်လေးနားပြီးမှပြီးဆက်သွားတယ်သူတို့အချိန်မီလေးဆောင်ကြည့်ကတိအိမ်နေပါပဲခုကတ်ပြီးမှကဲနေတဲ့သဘောရှိတယ်ခင်ဗ
ျလက်ရှိစစ်ဘေးရှောင်တွေဟာလာရှုမြို့ဘော်ကဖုန်ကြီးကျောင်း၃ကျောင်းမှာခိုးလုံနေကြပြီးအခြေခံစားတောက်နေထိုင်ရေးလိုအပ်ချက်တွေရှိနေစေလို့မလွေးပူချင်းကြီးကပြောပါတယ
်လွတ်တဲ့ခလက်တွေလည်းရှိနေသေးတယ်ပေါ့ဥမာဒီကကလေးတွေရဲ့ကျမရေဝမ်းရှိဝမ်းပြဝမ်းရှော်တွေဖြစ်တာတို့ဒီတချို့ချင်းချင်းထောင်တွေလာလူတဲ့ဖွဲ့တွေရှိတယ်မလုံးလောက်သေးတာပေါ့နော်ပြီးရင်ဆွဲပြလာတဲ့ခါကျတော့ကလေးဝစ်စားတွေလည်းမပါတဲ့လူတွေရှိတယ်ဒီတပတ်အတွင်းပေါ့စာနှုတ်ကတော့လာလူတဲ့ဖွဲ့တွေရှိပါတယ်လို့ဒီတပတ်အတွင်းတော့လုံလောက်တာပေါ့နော်
ဖွဲ့ပြသိမ်းချောင်းနေရတဲ့သူတွေထဲမှာကျောင်းနေရွယ်ကလေးတွေလည်းပါဝင်နေပါတယ်ဒီကျောင်းသားတွေပညာဆက်လက်သင်ယူရေးနဲ့ပတ်သက်ပြီးမှလွေးပူချင်းကြီးကအခုလိုပြောပါတယ်
ဒါပေမဲ့လောလောဆယ်ဘယ်လိုရမလဲတော့မသိသေးဘူးပေါ့နော်သူဒေတာကိုလည်းပြန်သွားဖို့ချင်းနေကြတော့မရှိသေးဘူးပေါ့နော်ချင်းနေကမငြိမ်သေးတဲ့အပိုင်းတွေရှိတယ်လောလောဆယ်ကျောင်းနေတဲ့ကလေးတွေကိုတော့စုရမှာကျမတို့ကအခုလောလောဆယ်300ခွဲထားတော့စဉ်စီကြမရပေမဲ့လည်းကျမတို့ကဒီတာဝန်ယူထားတဲ့ဒီတောင်းပေါ်1500မှာတော့တောင်းပေမဲ့ကလေးကအယောက်23ဦးတော့ရှိရပေါ့နော်
စခန်း၃ခုကကျောင်းနေရွယ်ကလေးစည်းင်းတွေကိုလိုက်လာစုစမ်းနေစေဖြစ်ပြီးကလေးတွေရဲ့ပညာရေးအတွက်လက်တလုံးမဆောင်ရွက်နိုင်သေးဘူးလို့သူကဆိုပါတယ်။ဒီစစ်ဘေးရှောင်တွေအတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချသားရေးဝန်ကြီးဌာနအနေနဲ့နေထိုင်စားသောက်ရေးဝဝမှာကူညီဆောင်ရွက်သွားမယ်လို့အမြဲတမ်းသွင်းဝေါ်ဦးစိုးအောင်ကအခုလိုပြောပါတယ်
။ညသွားပြည့်လာရှုရောက်လာတယ်ဆိုကျွန်တော်စီမှာတော့လောလောဆယ်တော့တည်င်းတော့နေရာသေးဘူးလေကျွန်တော်ကဖြီးသွားနေတော့အခုမှဒီစီဝေးတစ်ခုကလည်းပြန်လာတာဆိုတော့လေတရက်ကဖြစ်သွားတဲ့ကိစ္စတွေကြောင့်ဒီလာရှုရောက်လာတယ်ဆိုလို့ရှိရင်လည်းဘလို့ပဲရောက်ရောက်ပါကျွန်တော်တို့ဒီကတော့အဲ့ဒီမှာကျွန်တော်တို့ခရိုင်ရုံးနေရှိတယ်လေကျွန်တော်တို့အမြဲတမ်းပဲနေရေးစားရေးအကုန်လုံးသွားရေးလာရေးတွေကထောက်ပံ့နေကြဖြစ်တဲ့အတွက်ကျွန်တော်တို့ဒီမှာ budget လည်းရှိတဲ့အတွက်အဆင်ပြေပါတယ်ကျွန်တော်တို့စောင့်ရှောက်မှုတွေနောက်တစ်ခါကျွန်တော်တို့ဒီကြွေးမွေးမှုတွေဒါရီအားလုံးဆက်ပြီးတော့ပါဆောင်ရွက်ပေးမှာဖြစ်ပါတယ်
နန်းဆန်မြို့နယ်တွင်တပ်မတော်နှင့် TNL ဖွဲ့တို့ကြားစစ်ရေးသိမ်းမှန်နေစေအခြေအနေကြောင့်လက်ဖက်ခြံလုပ်ငန်းတွေထိခိုက်မှုရှိနေတယ်လို့ဒေသခံရွာသားတို့ကဆိုပါတယ
်။ကျွန်တော်အဒီမန်လမ်းမှာပေါ့နော်လက်ဖက်တမျိုးနဲ့လောက်ပါနေရမှာလေ။အဲဒီနောက်ပိုင်းလက်ဖက်ခုနှစ်ရက်ရှိရလောက်ကုလုံးမရနဲ့အကောင်းဆုံးတော့ရင့်ပါလေလက်ဖက်တွေ။
ဒီရက်ပိုင်းတွင်းမှာနန်းဆန်မြို့နယ်ထဲမှာတိုက်ပွဲရပ်တန့်နေပြီမဲ့လုံခြုံမှုမရှိတဲ့အနေအထားကြောင့်နေရာရင်းကိုပြန်ဖို့မဖြစ်နိုင်သေးဘူးလို့အဆိုပါဒေသခံမန်လမ်းရွာသားကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်မြန်မာတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားစစ်ရေးပဋိပက္ခတွေဖြစ်ပွားရမှာအရသာတွေပေါ်မှာပြင်းမထားတိုက်ခိုက်မှုတွေရှိနေတယ်လို့လူခုရေးချိုးဖောက်မှုတွေကျူးလွန်မှုတွေရှိနေတယ်လို့တန်းလူသူအခြေပြုအဖွဲ့တွေကနေဇွန်လ28ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ် ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြန်မာတပ်မတော်နဲ့တီအန်အယ်လေးတို့ကြားစီရေးသိမ်းမှတ်နေမှုတီအန်အယ်လေးနဲ့တောင်ပိုင်းရှမ်းပြည်တပ်မတော်အာစီအက်ဆက်အက်ဆက်စီတို့ကြားစီရေးပြိပခတ်တို့ကြောင့်ဒေသခံရွာသားနှောင်းကျော်စစ်ပြေးဒုက္ခတွေဖြစ်နေရာကနေတိမ်းရှောင်နေကြရပါတယ်ခင်ဗျာ။